This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 60 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အထံလွှတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည်စင်ကြပါစို့။အခုချိန်တော့စပြီ။ Radio NUG Season 2ဓာတ်ရိုက်အတန်းနဲ့ပြင်နေပါပြီ။
Radio NUG ကိုနားဆင်နေကြတဲ့မိဘပြည်သူများနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးစစ်အာဏာရှင်ဘေးတို့မှကင်းဝေးပြီးကိုယ်စိတ်နှစ်ပါးအေးချမ်းလုံခြုံကြပါစေလို့ Radio NUG ဖွဲ့သားများမှဆုတောင်းမြတ်တာပို့သလိုက်ပါရခင်ဗျာမင်္ဂလာညချမ်းပါခင်ဗျာဒီကနေ့2025ခုနှစ်ဖေဖော်ဝါရီလ9ရက်နေ့ Radio NUG ရဲ့ညပိုင်းစီစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပထမဦးစွာ Radio NUG စီရေးသတင်းကောက်နှုတ်ချက်ကိုဖတ်ကြားတင်ပြပေးမှာဖြစ်ပါရယ်ခင်ဗျာမင်္ဂလာပါခင်ဗျာခုချိန်ကစပြီး2025ခုနှစ်ဖေဖော်ဝါရီလ9ရက်နေ့ညပိုင်းမှာတင်ပြပေးမယ့် Radio NUG စီရေးသတင်းများကိုကျွန်တော်မင်းယူကဖတ်ကြားတင်ပြပေးတော့မှာဖြစ်ပါရယ်ခင်ဗျာပထမဆုံးစီရေးသတင်းအနေဖြင့်ဝီတိုရီယာတောင်ထိပ်မှာချင်းပြည်အလံလွင့်ထူနိုင်ပြီလို့ CDF ကံပက်လက်ကြေညာတဲ့သတင်းကိုတင်ပြပေးပါမယ်ချင်းပြည်နယ်ကံပက်လက်နဲ့မင်းတပ်မြို့နယ်တို့မှာရှိပြီးအမြင့်ပေ1000ကျော်ရှိတဲ့ဝီတိုရီယာတောင်ထိပ်မှာချင်းပြည်အလံလွင့်ထူနိုင်ခဲ့ပြီလို့ချင်းပြည်သူ့ကာကွယ်တပ်ဖွဲ့ CDF ကံပက်လက်ကကြေညာလိုက်ပါတယ်ဝီတိုရီယာတောင်ထိပ်မှာချင်းပြည်အလံလွင့်ထူနိုင်ခဲ့ပြီဆိုတဲ့အကြောင်းကိုမနေ့ဖေဖော်ဝါရီ10ရက်နေ့ကသတင်းထုတ်ပြန်ခဲ့တာဖြစ်ပြီးမဟာမိတ်တပ်ဖြစ်တဲ့ AA နဲ့ AAC ဦးစီးချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်ကိုကျေးဇူးတင်တဲ့အကြောင်းဖော်ပြထားပါတယ်စိန်ခေါ်မှုများစွာအခက်အခဲများစွာကြားကမဟာမိတ်အာရခတပ်တော် AA နဲ့ချင်းညီနောင်တပ်ဖွဲ့ဝင်တွေရဲ့ရင်ချင်းအပ်ကြောချင်းကပ်ပြီးမလျှော်သောဇွဲလုံးလဝရိယကြောင့်အောင်မြင်ခြင်းမှတ်တိုင်တစ်ခုကိုပူပေါင်းဆိုင်ထူနိုင်ခဲ့ကြတာလို့ CDF ကံပက်လက်ကဆိုပါတယ်ဒါဟာချင်းပြည်သူတွေလိုလားတောင်းတခဲ့ကြတဲ့သဘောထားစိတ်ဆန္ဒဖြစ်တယ်လို့လည်းသိရပါတယ်AAC ဦးစီးချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်အနေနဲ့အင်တာဗျူးတစ်ခုမှာခမည်းတော်ချင်းပြည်အတွက်ဝီတိုရီယာတောင်မှာချင်းအလံကိုလွင့်ထူနိုင်အောင်ကျွန်တော်တို့ကူညီပေးမယ်လို့ထည့်သွင်းပြောကြားမှုပါတယ်ဝီတိုရီယာတောင်ဟာမြန်မာနိုင်ငံမှာထင်ရှားတဲ့တောင်ဖြစ်ပြီးတဘာဝတောရိုင်းတိရစ္ဆာန်တွေနဲ့မြို့သုံးပြောက်ွယ်လူဖြစ်နေတဲ့ငှက်မျိုးစိတ်တွေအပါအဝင်ငှက်မျိုးစိတ်များစွာကျက်စားတဲ့တောင်လို့သိရပါတယ်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းပေါ်ပေါက်လာတဲ့ချင်းကာကွယ်တပ်ဖွဲ့တွေဟာရခိုင်တပ်တော် AA နဲ့မဟာမိတ်အဖြစ်ပူးပေါင်းတိုက်ပွဲဝင်ခဲ့တာကြောင့်ချင်းပြည်နယ်အတွင်းချင်းညီနောင်တပ်ဖွဲ့တွေပေါ်ဆောင်တဲ့မြို့သိမ်းတိုက်ပွဲတွေမှာ AA တပ်ဖွဲ့ကပါဝင်ကူညီခဲ့တာရှိပါတယ်ရခိုင်တပ်တော် AA ဟာမြောက်ပိုင်းညီနောင်မဟာမိတ်တွေပေါ်ဆောင်တဲ့တစ်တုံညာနှစ်ခွန်စစ်စင်ရေးအစပိုင်းမှာရခိုင်ပြည်နယ်နဲ့ဆက်ဆက်နေတဲ့ချင်းပြည်နယ်ပလဝဒေသကိုထိန်းချုပ်ထားနိုင်ခဲ့ပါတယ်ချင်းညီနောင်တပ်တွေဟာမဟာမိတ်တပ်တွေနဲ့အတူချင်းပြည်နယ်အတွင်းကမင်းတပ်မတူပီမကွီအိန်နူလိုင်းလေးပီဝေဘူးလာကံပက်လက်နဲ့ကျင်သွေးမျိုးတို့ကိုသိမ်းပိုက်ထားနိုင်ပြီးဖလန်းနဲ့တီးတိမ်မျိုးကိုသိမ်းယူနိုင်ရေးဆက်လက်တိုက်ပွဲဝင်နေတယ်လို့စစ်ရေးမှတ်တမ်းတွေအရသိရပါတယ်ခင်ဗျာဒုတိယစစ်ရေးသတင်းအနေဖြင့်တန်တောင်တောင်လမ်းမိုင်းမှာစစ်ရင်တန်းကိုပစ်ခတ်တိုက်ခိုက်မှုစစ်သား6ဦးသေဆုံးတဲ့သတင်းကိုတင်ပြပေးပါမယ်ကရင်ပြည်နယ်တန်တောင်ကြီးမြို့နယ်တဲကတန်တောင်တောင်ဦးလမ်းမိုင်းမှာစစ်ရင်တန်းကိုပစ်ခတ်တိုက်ခိုက်ခဲ့ရာစစ်သား6ဦးသေဆုံးပြီးစစ်ကားတစ်စီးတိမ်းမောက်ပျက်စီးသွားတယ်လို့ KNLA တပ်မဟာနှင့်တပ်ရင်းသားတောတီခိုကထုတ်ပြန်ပါတယ်တန်တောင်ကြီးမြို့နယ်ဘရင်နောင်အခြေစိုက်တပ်စခန်းကနေတောင်ဦးဘက်ဆင်းလာတဲ့အကြမ်းဖက်စစ်ကား10စီးပါစစ်ရင်တန်းတောပြာကြီးလမ်းကရောက်ရှိလာချိန်မနစ်ဖေဝါရီ10ရက်ညနေ3နာရီခွဲမှာမိုင်းဆွဲပြီးပစ်ခတ်တိုက်ခိုက်ခဲ့တာလို့သိရပါတယ်တိုက်ပွဲအတွင်းအကြမ်းဖက်စစ်ကားတစ်စီးတိမ်းမောက်သွားကာရင်ပေါ်ပါလာသောစစ်သား6ဦးသေဆုံးပြီး6ဦးဒဏ်ရာရသွားတယ်လို့အတည်ပြုထားပါတယ်စစ်တပ်ဘက်ကစစ်အင်အားများတာရဲ့ကြံစစ်ကားတွေကလာခေါ်သွားတာကြောင့်လက်နက်ခဲယမ်းတွေသိမ်းယူနိုင်ခဲ့တာမျိုးမရှိဘူးလို့သိရပါတယ်ဒီတိုက်ခိုက်မှုကို KNLA တပ်မဟာနှင့်တပ်ရင်းကားတပ်ခွဲ3ကရဲဘော်တွေလှုပ်ဆောင်ခဲ့တာပဲဖြစ်ပါတယ်ခင်ဗျာဆက်လက်ပြီးဒဝယ်နဲ့လောင်းလုံးမြို့နယ်အတွင်းကစစ်တပ်စခန်းများကိုဘုံကျဲတိုက်ခတ်ရာစစ်သား6ဦးထပ်မင်းသေဆုံးတဲ့သတင်းကိုတင်ပြပေးပါမယ်တနင်္သာရီတိုင်းဒဝယ်မြို့နယ်လောင်းလုံးမြို့နယ်အတွင်းကစစ်တပ်စခန်းတွေကိုဒရုန်းနဲ့ဘုံကျဲတိုက်ခတ်ရာမှာစစ်သား6ဦးထပ်မင်းသေဆုံးသွားတယ်လို့လောင်းလုံးမြို့နယ်ပြည်သူ့ကာကွယ်တပ်ဖွဲ့ LLPDF ကဒီနေ့ဖေဖော်ဝါရီ9ရက်မှာထုတ်ပြန်ပါတယ် အဒမစစ်မှုထမ်းစေခိုင်းရန်လှုပ်ဆောင်နေတဲ့ရန်သူစစ်ကောင်စီတပ်ဖွဲ့ဝင်တွေနဲ့စစ်စခန်းတည်ရှိရာနေရာတွေကိုဒရုန်းနဲ့ဘုံကျဲတိုက်ခိုက်ခဲ့တာတွေကိုထုတ်ပြန်လိုက်တာဖြစ်ပါတယ်။ပြည်သူလူထုကိုနှီးမျိုးစုံနဲ့ပေါ်တာဆွဲဖမ်းဆီးပြီးစစ်အာဏာရှင်မင်းအောင်လှိုင်အလိုကျအဒမစစ်မှုထမ်းစေခိုင်းဖို့လှုပ်ဆောင်နေတဲ့အတွက်တိုက်ခိုက်ခဲ့တာလို့လဲ LLBDF ကအသိပေးထားပါတယ်။လောင်လုံးမြို့နယ်ကြောင်းနီမော်ကျေးရွာကရေခဲစက်ဟောင်းမှာတက်ဆွဲနေတဲ့စစ်ကောင်စီတပ်နဲ့တာဝါတိုင်ကုန်းကိုဇန်နဝါရီ25မှာဒရုန်းနဲ့ဘုံသီးတွေကျဲချခဲ့ရာစစ်သား2ဦးသေဆုံးပြီး4ဦးဒဏ်ရာရသွားတယ်လို့သိရပါဗျ။ဇန်နဝါရီလ26ရက်နေ့မနက်7:00နာရီခွဲအချိန်မှာလဲဖရဲတောင်တာဝါတိုင်ကုန်းကိုဒရုန်းနဲ့ဘုံသီးနှလုံးထပ်မံကျဲချခဲ့ပြီးနေ့လယ်12:00နာရီကျော်အချိန်မှာကြောင်းနီမော်ရွာရေခဲစက်ယုံဟောင်းလက်နက်ကြီးပစ်ကွင်းကိုဒရုန်းဘုံသီးတစ်လုံးထပ်မံကျဲချတိုက်ခိုက်ခဲ့ရာစစ်သား4ဦးသေဆုံးသွားတယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါဗျ။အလားတူဖေဖော်ဝါရီလ1ရက်နေ့နေ့လယ်2နာရီခန့်အချိန်မှာဒဝယ်မြို့ကျက်စားပြင်ရပ်ကွက်မှာရှိတဲ့နတ်တလယုံနေ့လယ်2နာရီခန့်အချိန်မှာလောင်လုံးမြို့နယ်ထွေအုံယုံညနေ3နာရီနဲ့3နာရီ40မိနစ်အချိန်မှာလောင်လုံးမြို့နယ်ရဲစခန်းကိုဘုံသီးချတိုက်ခိုက်ခဲ့တာရှိပြီးဒီတိုက်ခိုက်မှုတွေနဲ့ပတ်သက်လို့ရန်သူစစ်ကောင်စီဘက်ကထိခိုက်သေးဆုံးမှုတွေကိုအတည်ပြုနိုင်ဖို့ဆက်လက်စုံစမ်းနေတယ်လို့သိရပါဗျ။ဒီတိုက်ခိုက်မှုတွေကိုလောင်လုံးမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့နဲ့ TPLF တို့ပူးပေါင်းတိုက်ခိုက်ခဲ့တာဖြစ်ပါတယ်။လောင်လုံးမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကရဲဘော်တွေဟာဇန်နဝါရီလ28ရက်နေ့ည9နာရီခန့်အချိန်ကလည်းမောင်းမကန်ရဲစခန်းကိုရှောင်းတခင်သွားရောက်ပစ်ခတ်ခဲ့တာရှိပြီးလက်နက်မတော်တဆမှုကြောင့်လောင်လုံးပကဖရဲဘော်တို့မစိုးရိမ်ရဒဏ်ရာရခဲ့တဲ့အတွက်ပြန်လည်ဆုတ်ခွာခဲ့ရပြီးရန်သူစစ်ကောင်စီဘက်ကထိခိုက်သေးဆုံးမှုရှိမရှိအတည်ပြုနိုင်ဖို့ဆက်လက်စုံစမ်းနေတယ်လို့ LLPDF တပ်ဖွဲ့ကပြောပါတယ်လောင်လုံးပကဖဘက်ကစစ်စင်ရေးဆောင်ရွက်ချက်တွေအရှိန်အဟုန်နဲ့တိုးမြင့်လှုပ်ဆောင်ဖို့ရှိနေတဲ့အတွက်မိဘပြည်သူများအနေနဲ့စည်ရေးသတင်းတွေနားဆွင့်ထားဖို့နဲ့မပေါက်ကွဲသေးတဲ့လက်နက်ကြီးကြီးစံများမပေါက်ကွဲသေးတဲ့မိုင်းနဲ့လက်နက်ခဲယမ်းအကျဉ်းချံတွေကိုကင်တွဲတာမျိုးမလုပ်ပဲဆက်သွယ်အကြောင်းကြားပေးကြဖို့လောင်လုံးမြို့နယ်ပြည်သူ့ကာကွယ်တပ်ဖွဲ့ LLPDF ကအသိပေးထုတ်ပြန်ထားပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့စည်ရေးသတင်းတွေကိုတော့ Radio NUG သတင်းတောက်ကိုခန့်မှပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
ဗီဒီယို NUG မှဆက်လက်အတန်လွှင့်ပေးနေပါတယ်။စီရေးသတင်းကောက်နှုတ်ချက်အပြီးမှာတော့ပြည်တွင်းသတင်းများကိုຫນွေဦးမွန်ကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါ2025ခုနှစ်ဖေဖော်ဝါရီလ9ရက်နေ့ဗီဒီယို NUG ပြည်တွင်းသတင်းတွေကိုတင်ပြပေးသွားပါမယ်။ကျွန်မကတော့ຫນွေဦးမွန်ပါ။ကျွန်မစွာတင်ပြပေးမယ့်သတင်းကတော့ဝါရှင်တန် DC မှာကျင်းပတဲ့နိုင်ငံတကာဘာသာရေးဆိုင်ရာလွတ်လပ်ခွင့်ထိပ်သီးအစည်းအဝေးကို NUG နိုင်ငံခြားရေးဝန်ကြီးဒေါက်စမအောင်ဦးဆောင်တဲ့ဖွင့်တက်ရောက်တဲ့သတင်းပဲဖြစ်ပါတယ်။ American ပြည်ထောင်စုဝါရှင်တန် DC မှာကျင်းပတဲ့နိုင်ငံတကာဘာသာရေးဆိုင်ရာလွတ်လပ်ခွင့် IRF ထိပ်သီးအစည်းအဝေးကိုမြို့သားညီညွတ်ရေးအစိုးရနိုင်ငံခြားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်စမအောင်ဦးဆောင်တဲ့ကိုယ်စားလှယ်ဖွင့်တက်ရောက်ခဲ့တယ်လို့ NUG ကဒီကနေ့ဖေဖော်ဝါရီလ9ရက်မှာထုတ်ပြန်ပါတယ်။ဆိုပါအစည်းအဝေးကိုနိုင်ငံပေါင်း50နိုင်ငံကျော်ကကိုယ်စားလှယ်ပေါင်း1500ကျော်တက်ရောက်ခဲ့တယ်လို့ဆိုပါရယ်ထိပ်သီးစည်းဝေးမှာမြို့သားညီညွတ်ရေးအစိုးရနိုင်ငံခြားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါ်စမအောင်ကအာဏာရှင်နိုင်ငံတွေမှာဘာသာရေးကိုအကြောင်းပြုပြီးတော့ဖိနှိပ်တာတွေဟာအာဏာရှင်တွေအာဏာတည်မြဲဖို့လှုံ့ဆော်နေတာဖြစ်တယ်လို့စည်းဝေးတက်ရောက်သူတွေကိုရှင်းပြခဲ့ပါရယ်မှန်တယ်ကတော့ဘာသာရေးကိုတကယ်ယုံကြည်လို့မဟုတ်ပဲလူ့ဖွဲ့အစည်းတွေကြားကွဲပြားအောင်လုပ်ပြီးအာဏာတည်မြဲအောင်လုပ်နေတဲ့ပုံစံချင်းကတော့အတူတူပါပဲလို့လည်းဆိုပါရယ်မြမပြည်မှာဖြစ်နေတဲ့လက်ရှိအခြေအနေတွေနဲ့ပြပခတွေမှာဆိုရင်ဒီပြပခါကိုအသုံးပြုပြီးတော့လူမှုအတိုင်းဝိုင်းတွေကိုအားကောင်းအောင်လုပ်တာမျိုးမဟုတ်ပဲဒီပြပခါတွေကနေလူမှုအတိုင်းဝန်းတွေလူအတိုင်းဝိုင်းတွေနိုင်ငံရေးတွေပုံမှုကွဲပြားခြားနားအောင်လုပ်ပြီးမတူတဲ့ယုံကြည်မှုတွေမတူတဲ့ဘာသာရေးတွေကြားတဲ့ကနေအာဏာရှင်တွေဟာသူတို့ရဲ့အာဏာရအောင်လုပ်လာတာဖြစ်တယ်လို့ NUG နိုင်ငံခြားရေးဝန်ကြီးဒေါက်စမအောင်ကပြောပါတယ်။ဆိုပါချက်တွေကတူညီတဲ့အချက်တွေကိုကမ္ဘာနိုင်ငံသီးသီးမှမြင်တွေ့ရပြီးမြန်မာနိုင်ငံဟာနမူနာတစ်ခုဖြစ်တယ်လို့ရှင်းပြသွားပါတယ်။လက်ရှိနှွေးဦးတော်လင်းမှာပါဝင်နေတဲ့လူမှုတိုင်ဝန်အားလုံးစီစီလုံးလုံးညီညီညွတ်ညွတ်နဲ့ဆီယနာရှင်တွေဖော်ဆောင်နေတဲ့ပြပခါတွေကိုကြော်လွှားနေတယ်လို့လည်းစီဝေးတက်ရောက်လာသူတွေကိုရှင်းလင်းပြောကြားခဲ့တယ်လို့သိရပါတယ်ရှင်။နောက်ထပ်သတင်းတစ်ပုဒ်ကတော့ MNDA ထိန်းချုပ်ထားတဲ့လားရှုမျိုးမှာမြမရွရထမင်းနယ်ထိုးပွဲပထမဆုံးကြိမ်ကျင်းပမဲ့သတင်းဖြစ်ပါတယ်။ကိုကန်တက်မရော MNDA ထိန်းချုပ်ထားတဲ့လားရှုမျိုးမှာမြမရွရထမင်းနယ်ထိုးပွဲကိုပထမဆုံးကြိမ်ကျင်းပဖို့ရှိနေတယ်လို့ဒေတာသတင်းရင်းမြစ်တွေကပြောပါတယ်။ကိုကန်တက် MNDA အထုဒေတာတက်လာရှိုးမြို့မှာပထမဆုံးကြိမ်ကျင်းပမဲ့မြမရွရတပူရဲလထမင်းနယ်ထုပ်ဘွဲကိုဖေဖော်ဝါရီလ10ရက်မှာကျင်းပမယ်လို့လာရှိုးမြို့ပြည်လဲထူထောင်ရေးဌာနကလည်းထုတ်ပြန်ထားပါတယ်။ထမင်းနယ်ထုပ်ဘွဲခန်းနာကိုဖေဖော်ဝါရီ10ရက်နေ့နေ့လယ်2နာရီမှာစတင်မှာဖြစ်ပြီးထမင်းနယ်ထုပ်ဘွဲဖြစ်များရတဲ့ဌာနဆိုင်ရာဝန်ထမ်းတွေနဲ့ရက်ကွက်အုပ်ချုပ်ရေးတာဝန်ရှိသူတွေပါဝင်ဒေတာနေပြည်သူတွေဝိုင်းဝန်းပါဝင်ကူညီကြမယ်လို့ဆိုပါတယ်။ မြမယူရပွဲတော်တွေကထင်ရှားတဲ့ပွဲတော်တစ်ခုဖြစ်တဲ့ထမင်းနယ်ထိုးပွဲကိုထူးထင်သာတဲ့အနေနဲ့ပထမဆုံးချိန်ကျင်းပတာဆိုတော့အားလုံးလာရောက်အားပေးစီချင်ပါတယ်လို့ပွဲစီစဉ်သူတွေကဖိတ်ခေါ်ထားပါတယ်ဂျမစစ်ကောင်စီရဲ့ရှေ့မြောက်တိုင်းစစ်ဌာနချုပ်ခြေဆိုင်ရလာရှုမြို့ကို MNDA က2024ခုနှစ်ဩဂုတ်လကတည်းကပိမ့်ပိုက်ဒိန်ချုပ်နိုင်ခဲ့ပြီးအထူးဒေသတစ်ဖြစ်ထဲသွင်းသတ်မှတ်ထားတယ်လို့သိရပါတယ်။တရုတ်ဆိုရကူညီနဲ့ဂျမစစ်ကောင်စီကလာရှုမြို့ကိုပြန်ပေးဖို့တောင်းဆိုနေပေမဲ့ MNDA ကလက်မခံပဲမြို့အုပ်ချုပ်ရေးရန်ရလေပတ်နိုင်ရင်နဲ့ပြန်လည်စီကားရေးအချိန်မြင့်ကြိုးပမ်းနေတယ်လို့မြို့နှစ်တစ်ကူပွဲတော်ကိုမွန်ဂိုဒေသမှာ6ရက်ကြာကျင်းပခဲ့ပါတယ်။ကိုကန်တက် MNDA ဟာဒီ၃နှစ်ခွန်စစ်စင်ကာလအတွင်းလာရှုမြို့ပါဝင်လောက်ကိုင်းချင်းရွှေဟော်ကုံချန့်ပန်လုံကိုလုံသိန်းနီတာမူငယ်ပန်ဆိုင်မုံကိုနဲ့ဖောင်းဆိုင်မြို့တွေကိုပါသိမ့်ပိုက်ထားနိုင်တဲ့တပ်ဖြစ်ပါတယ်ရှင်ခုနောက်ဆုံးသတင်းကတော့ကောလင်းနောက်ချန်းကစစ်ဆောင်အင်အားစု120ကိုအခြေခံစားတောက်ပုံများလှူဒန်းပေးတဲ့သတင်းဖြစ်ပါတယ်စကိုင်းတိုင်းကောလင်းမြို့နယ်အနောက်ခြမ်းကစစ်ပေးရှောင်းအင်အားစု120ကိုဖေဖော်ဝါရီလ9ရက်နေ့ကအခြေခံစားသောက်ကုန်တွေလှူဒန်းပေးခဲ့တယ်လို့ပြည်သူ့မှပြည်သူ့အဖွဲ့ကပြောပါတယ်။ကောလင်းနောက်ခြမ်းမှာရှိတဲ့စစ်ပေးရှောင်းအင်အားစု120စုကိုအခြေခံစားသောက်ကုန်တွေဖြစ်တဲ့ဆန်နှပြည့်မြေပဲနှစ်ဘူးအားလုံး25ကျပ်သားစီလှူဒန်းပေးခဲ့တာဖြစ်ပြီးကလပောင်စင်းရတအိမ်နာကိုကျပ်1000တန်ဖိုးရှိတယ်လို့ပြည်သူ့မှပြည်သူ့အဖွဲ့ကအသိပေးပါတယ်။စစ်ရှောင်းကာလကြာမြင့်လာပြီးလမ်းမဆက်သွေးခက်ခဲတာ၊ကုန်စည်နှုန်းကြီးမြင့်လာတာ၊လောက်ကန်ရှားပါးလာတာတွေကြောင့်စစ်ဆောင်တွေဟာခက်ခဲတွေနဲ့ရင်ဆိုင်နေရတယ်လို့ကူညီပေးနေတဲ့အဖွဲ့တွေမှလည်းရမုံငွေနှဲလာပြီးဖြစ်တဲ့အတွက်လူရှင်တွေနေနဲ့ပြည်သူချင်းထောက်ပံ့ကူညီတဲ့စနစ်ကိုအကောင်အထည်ပေါ်ကြဖို့ပြည်သူ့မှပြည်သူတို့အဖွဲ့ကတိုက်တွန်းထားပါတယ်။ကောလင်းမြို့ပေါ်ကပြည်သူတွေဟာ2024ဖေဖော်ဝါရီတရက်ထဲကမြို့ကိုဆွန့်ခွာခဲ့ကြရတာကြောင့်စစ်ဆောင်ကာလတစ်နှစ်ကျော်နေပြီဖြစ်ကစစ်ဆောင်ဥယျာဉ် 2000 ကျော်ရှိတယ်လို့သိရပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတော့ကိုခန့်မှပေးပို့ထားတာဖြစ်ပါတယ်ရှင်။
ဗီဒီယိုအန်ယူဂျီသောတာရှင်များခင်ဗျာယခုတစ်ခါတင်ဆက်ပေးမယ့်မြမအကျက်အတဲပြေလည်ဖို့အာဆီယံနဲ့အိန္ဒိယချင်းနိုင်ငံတွေရဲ့ကြိုးပမ်းမှုဆိုတဲ့ခေါင်းစဉ်နဲ့မြမနွေဦးခရိုနီကယ်ဖေဗူလာ10မြင်ကွင်းမိုးမခဆောင်းပါးကိုပို့ပို့မှတင်ဆက်ပေးထားပါတယ်ခင်ဗျာ
မြမနွေဦးခရိုနီကယ်ဖေဗူလာ10မြင်ကွင်းမြမအကျက်အတဲပြေလည်ဖို့အာဆီယံနဲ့အိန္ဒိယချင်းနိုင်ငံတွေရဲ့ကြိုးပမ်းမှုအခုရပိုင်းတွင်မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့လက်နက်ကင်တိုက်ပွဲတွေနဲ့လက်နက်ကင်တိုက်ပွဲတွေရဲ့အကျိုးဆက်ဖြစ်တဲ့နေဆက်ဖြစ်ကျလာတဲ့စစ်ပေးရှောင်သူတွေနဲ့၎င်းတို့အတွက်အရေးပေါ်လူသားစာနာမှုအကူအညီစစ်မှုထမ်းဥပဒေတင်ရှောင်သူတရားမဝင်ဝင်ရောက်လာသူတန်းနေချတဲ့ရွှေပြောင်းလုပ်သားတွေအိမ်နီးချင်းနိုင်ငံထိုင်းနိုင်ငံမှာနေထိုင်အလုပ်လုပ်ကင်နေကြရတဲ့အရေးမူရစ်စည်းဝါးတည်ယူရောင်းဝယ်မှုမြင့်တက်လာတာလက်နက်ခင်းရန်မှောက်ခိုရောင်းဝယ်မှုလူကုန်ကူးမှုလူမောင်းကူးမှုနဲ့နောက်ဆုံးလက်တလောအပြောများဆုံးအွန်လိုင်းငွေလိမ်ခိုင်းတွေကြီးထွားလာမှုတွေကမြမအကျက်တဲကဒေတာရင်းပြဿနာအစဉ်ရောက်ရှိနေတယ်ဆိုတာကိုသက်သေပြနေတာဖြစ်ပါတယ်။တစ်ဖက်မှာအာဆီယံအဖွဲ့အနေနဲ့နိုင်ငံတနိုင်ငံရဲ့ပြည်ရင်းရေးကိစ္စကိုဝင်မဆွတ်ဖက်ရေးမှုဆိုတဲ့ရှုထောင့်အခြားတစ်ဖက်မှာမိမိတို့နိုင်ငံအတွင်းထိတရားမှုတွေရှိလာနေတဲ့လုံခြုံရေးနဲ့လူမှုစီးပွားရေးလုံခြုံရေးပြဿနာ၊မျိုးရည်စည်းဝါး၊လက်နက်ရောင်းဝယ်မှု၊နယ်နိမိတ်ဖြတ်ကျော်ကျူးလွန်နေကြတဲ့ရာဇဝတ်မှုတွေကဒေသတွင်ပြဿနာအဖြစ်လွန်ဆွဲနေကြတာဖြစ်ပြီးနောက်ထပ်ရှုထောင့်တစ်ခုကနိုင်ငံအလိုက်အင်အားစုအလိုက်အကျိုးစီးပွားတွေကိုပါထည့်သွင်းတွက်ချက်နေကြရတာလည်းဖြစ်ပါတယ်။ဒီပြဿနာတွေကအိန္ဒိယနိုင်ငံတွေအပေါ်တက်ရောက်တဲ့စိုးကျိုးတွေနဲ့အနေငယ်များသောအခွင့်အလမ်းတွေဖြစ်ပါတယ်။အခွင့်အလမ်းတွေကတော့ရွှေ့ပြောင်းလုပ်တာအများပြားဝင်ရောက်လာတာကအိန္ဒိယနိုင်ငံအဖို့ဈေးသက်တာတဲ့လုပ်အားရရှိနိုင်တဲ့အခွင့်အလမ်းမျိုးကိုရည်ရွယ်တာလို့ဆိုလိုတာဖြစ်ပါတယ်။မြန်မာနိုင်ငံထဲမှာကောင်းမွန်တဲ့တရားစာတထုတ်ယူမှုနဲ့ရောင်းချမှုတွေမလုံဆောင်နိုင်တဲ့အခါတည်ရန်စာတာတွေကိုဥပဒေလုံထုံးလုံနီးတိတိကျကျလိုက်နာဆရာမလို့ပဲမြန်မာနိုင်ငံတဲကဒေတာခန့်အဖွဲ့အစည်းတွေနဲ့ပူးပေါင်းထုတ်ယူကြတာမျိုးလဲစစ်ပွဲတွေကြကအခွင့်အလမ်းတွေလို့ဆိုရမှာဖြစ်ပါတယ်လက်နက်ကင်ပဋိပက္ခအရှိန်မြင့်လာခဲ့တဲ့လွန်ခဲ့တဲ့၄နှစ်တာအတွင်းမြန်မာနိုင်ငံတွင်းကတပ်ထူကြောင်မြတ်ရတနာမြေရှာတစ်နဲ့ရွှေရီအများပြအိန္ဒိယနိုင်ငံတွေစီတူးဖော်ထုတ်လုပ်ရောင်းချခဲ့ကြပြီးဖြစ်ပြီးအဆိုပါငွေကြေးတွေကအများနဲ့တက်ဆိုင်တဲ့ဖွံ့ဖြိုးရေးဝန်ဆောင်မှုလိုကဏ္ဍတွေမှာတုံ့ဆဲဖို့ထက်တတိပုဂ္ဂလအာဖြင့်တော်၎င်းလက်နက်ကိုင်အဖွဲ့အစည်းဖြစ်တော်၎င်းအကျိုးမြတ်ရရှိကြပြီးရာဂိုင်နှုန်းအတော်များများကလည်းစစ်ပွဲတွေမှာအသုံးချခဲ့ကြတာတွေ့ရမှာပါဒီပြဿနာတွေနဲ့ဆက်နွယ်ခံစားနေကြရတဲ့နိုင်ငံတွေကိုကြည့်ကြရင်မြန်မာနဲ့ရှေ့လျားတဲ့နယ်နိမိတ်ထိစပ်နေတဲ့ထိုင်းနိုင်ငံအဖို့မြန်မာရွှေ့ပြောင်းလုပ်တာမြန်မာအတိုက်ခံအင်အားစုတွေကိုလက်ခံထားရတဲ့အခြေအနေလေးဖြစ်ပြီးမြန်မာအိန္ဒိယ၅နိုင်ငံရှိတဲ့အနက် မြန်မာနိုင်ငံကစီးပွားရေးနဲ့နိုင်ငံရေးအကြောင်းကြောင့်ထွက်ပြေးတိမ်းရှောင်လာသူအရေးအတွက်အများဆုံးကိုလက်ခံထားရတဲ့နိုင်ငံလေးဖြစ်ပါတယ်။ထိုင်းနိုင်ငံရဲ့စစ်တပ်နဲ့စစ်တပ်ထွက်နိုင်ငံရေးသမားအချို့ဟာမြန်မာအာဏာသိမ်းစစ်ကောင်စီနဲ့ရင်းနှီးတဲ့ဆက်ဆံရေးတူညီတဲ့ရှုမြင်မှုတွေရှိနေကြပြီးမြန်မာအရေးနဲ့ပတ်သက်ပြီးမတူတဲ့တုံ့ပြန်မှုတွေရှိနေကြတာလည်းတွေ့ရမှာဖြစ်ပါတယ်။အခုရပိုင်းတွင်ထိုင်းနိုင်ငံရေးသမားတဦးဖြစ်တဲ့2006ခုနှစ်မှာအာဏာသိမ်းခံခဲ့ရပြီးပြည်ပမှာဆယ်စုနှစ်နဲ့ချီတိမ်းရှောင်နေရတဲ့ဝင်ကြီးချုပ်ဟောင်းသက်စင်ကိုမလေးရှားဝင်ကြီးချုပ်ကမြန်မာအရေးအဖြစ်ရှာရမှာအာဆီယံရဲ့အလွတ်သဘောအကြံပေးအဖြစ်သက်စင်ကိုခန့်အပ်တာဝန်ပေးခဲ့ပြီးမကြသေးခင်ကသက်စင်ကမလေးရှားနိုင်ငံကိုတွားရောက်ခဲ့ပြီးနောက်မြန်မာနိုင်ငံကစစ်ကောင်စီကောင်းဆောင်နဲ့တွားရောက်တွေ့ဆုံဖို့ကြိုးစားနေကြောင်းသတင်းတွေထွက်ပေါ်လာခဲ့တာဖြစ်ပါတယ်။မကြသေးခင်ရက်ပိုင်းကလည်းအာဆီယံအဖွဲ့ကြီးရဲ့မြန်မာနိုင်ငံနဲ့သက်ဆိုင်တဲ့အထူးကိုယ်စားလှယ်အော်မန်ဟာရှင်နေပြည်တော်ကိုတွားရောက်ခဲ့ပြီးနောက်ရက်အနည်းငယ်အကြာမှာထိုင်းဝင်ကြီးချုပ်ဟာသက်စင်တွားရောက်ဖို့ကြိုးစားနေတဲ့သတင်းထွက်ပေါ်လာတာဖြစ်ပါတယ်။ဒီသတင်းတွေဖြစ်ပေါ်မှုတွေက2025ခုနှစ်အာဆီယံအလဲကျဥက္ကဋ္ဌအဖြစ်မလေးရှားနိုင်ငံကတာဝန်ယူပြီးနောက်ကျိုးပန်းမှုအသစ်တွေဖြစ်ပါတယ်။ကုန်ဆုံးခဲ့တဲ့2024ခုနှစ်မှာလာအိုနိုင်ငံအလဲကျဥက္ကဋ္ဌအဖြစ်တာဝန်ယူချိန်မှာအာဆီယံအနေနဲ့ထူးထူးခြားခြားရလဒ်ထွက်ပေါ်ခြင်းမရှိခဲ့ဘူးလို့ဆိုရင်မှားမယ်မထင်ပါဘူး။2024ခုနှစ်အတွင်းမြမအရေးပေါ်အာဆီယံအဖွဲ့ထက်တရုတ်နိုင်ငံရဲ့ပါဝင်ဆွတ်ဖတ်မှုကပိုမိုထင်ရှားစွာတွေ့မြင်နိုင်ပါတယ်။အာဆီယံအဖွဲ့အတွင်းမှာလည်းမြန်မာနိုင်ငံပြည်ထနာနဲ့ပတ်သက်ပြီးအင်ဒိုနီးရှား၊ထိုင်း၊မလေးရှားတို့မှမတူကွဲပြားတဲ့ရှုမြင်မှုတွေရှိနေကြပြီးအဲ့ဒီကွဲပြားတဲ့ရှုမြင်မှုတွေကိုတစုတစီနဲ့မစုစည်းနိုင်ကြတဲ့နောက်အာဆီယံအနေနဲ့မြန်မာစစ်ကောင်စီကိုအာဆီယံပုံမှန်အစည်းအဝေးတွေမှာနိုင်ငံရေးအရာယာတူးရယူထားသူတွေမတယောက်ကိုကန့်သတ်မှုတွေပိုလွန်တဲ့အရေးယူမှုဆောင်ရွက်မှုမလုပ်နိုင်ခဲ့တာပါ။တရုတ်နိုင်ငံအနေနဲ့တော့၎င်းလက်ထက်မှာဆွေးနိုင်တဲ့ကျိုးတွေဖြစ်တဲ့ရှမ်းမြောက်နဲ့မြန်မာနိုင်ငံမြောက်ပိုင်းကလက်နက်ကိုင်အဖွဲ့တွေကိုစုပေးတံပေးစနစ်နဲ့အပြည့်ရဖို့ဖိအားပေးတယ်လို့စစ်ကောင်စီကတော့ရွေးကောက်ပွဲလုပ်ဖို့ကြိုးစားနေခဲ့တာဖြစ်ပါတယ်။အာဆီယံအနေနဲ့တရုတ်နိုင်ငံထက်ပိုမိုအားကောင်းတဲ့အပြည့်ရှာလှုပ်ဆောင်နိုင်မှုရှိဖို့ရာဆွေးနိုင်တဲ့ကျိုးရှိဖို့လိုအပ်တာဖြစ်ပါတယ်။အာဆီယံယာယီဥက္ကဋ္ဌနိုင်ငံရဲ့အလွတ်သဘောခန့်အပ်ထားတဲ့သက်စင်အနေနဲ့စစ်ကောင်စီနဲ့ရင်းနှီးရုံများနဲ့ဆက်သွယ်ရေးလမ်းကြောင်းရှိရုံများနဲ့မြမရေးအပြည့်ရှာနိုင်မှာမဟုတ်ပဲပြဿနာရဲ့အကြောင်းရင်းခံကိုကောင်းစွာနားလည်ဖို့နဲ့မြမအရေးမှာပါဝင်နေတဲ့အဖွဲ့အစည်းတွေရဲ့အမြင်လိုလားချက်တွေလက်တွေ့ပကတိအရှိတရားတွေကိုလည်းကောင်းစွာနားလည်သဘောပေါက်ဖို့လိုအပ်မှာဖြစ်ပါတယ်။မြမနိုင်ငံမှာဖက်ဒရယ်အရေးနဲ့ဒီမိုကရေစီအရေးပြဿနာရဲ့တော့ချက်ဖြစ်ပြီးဝေးကွာတဲ့သမိုင်းနဲ့မဝေးကွာလာတဲ့ကာလရဲ့သမိုင်းတွေရဲ့သင်ခန်းစာခံစားချက်နာကျင်မှုနဲ့မယုံကြည်မှုတို့ကိုနားလည်ဖြေရှင်းနိုင်မှသာပြဿနာရဲ့အဖြေအစီချိကပ်နိုင်မှာဖြစ်ပါတယ်။ဒီပြဿနာတွေပြေလည်ဖို့ကပြည်ပအင်အားစုတွေအိမ်နီးချင်းနိုင်ငံတွေနိုင်ငံတကာအစိုးရတွေကတာမညာဖြစ်ပြီးမြန်မာနိုင်ငံတွင်းကအင်အားစုတွေလူလူတွေရဲ့အမြင်ခံယူမှုတွေကအဓိကဖြစ်တယ်ဆိုတဲ့အချက်ကိုလည်းလေ့လာရှုလို့မရတာအသေးစားဖြစ်ပါတယ်ရှင်။
ဗီဒီယို NUG ကိုနားဆင်နေကြရတာဖြစ်ပါတယ်ခင်ဗျာယခုတခါတင်ဆက်ပေးမယ့်တော်လန်ရေးတေးဂီတအစီအစဉ်မှာနိုင်မြမာရေးသားပြီးပြည်သူများတည်ဆိုထားတဲ့ကဘာမချေဘူးလို့အမည်ရတဲ့တော်လန်ရေးတေးဂီတကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
I'm not afraid to die.
ဗီဒီယိုအန်ယူဂျီသောတာရှင်များခင်ဗျာဒီကနေ့ညပိုင်းရဲ့နောက်ဆုံးစီစဉ်ဖြစ်တဲ့အပတ်စဉ်ထုတ်လွှင့်ပေးနေကြတိုင်းရင်းသားဘာသာစကားထုတ်လွှင့်မှုအစီအစဉ်မှာဝါဘာသာစကားဖြင့်ရာခေလမှတင်ဆက်ပေးထားပါတယ်ခင်ဗျာ
ဟုတ်ကဲ့ဗမာစင်စကလာစမှာပမတရဲ့မကင်ပွိုက်ပွိုက်ကန်ခီအစမေတီကရက်ဂရောင်းလိုက်စတန်ခိုင်ကရချခွန်အန်ယူချီတုကအမယာခီလိုက်စတန်တကြီးကနေကရဒတတီဟက်တဲ့တင်ကူတကူတူဆန်ဆန်ပွန်အေဒီခရောမ်ဒီယူကန်ဂျော့ကရဟခွန်ဖေရဲအချူယာမဆန်ဆန်ပွန်မကရပကဂျုံဆွန်အေဆန်ဆန်လီမကရပတန်ဆွန်အေမကရပတင်ချင်တချုပ်ကိုင်မန်တာလဒူဝါရှိလာအကရကန်ဂျောနုံပန်ကကွန်ပီယိုကီကရမင်းပီတာဆွန်လချာစနာတန်မန်စီအာဖီအစ်ကန်ခီကရကကွန်နံပန်းအနောအာယူနန်ဖန်မောကရပတင်ကြီးကနေကရတတရတဲ့တင်ခေါမွေအချောတိခရမ်ကျုပ်ချောမိုင်းဆန်ဆန်လီမော်တိပတင်ရန်ရာဆွန်အေအံပမကဒပလကရတိယကျေဖေရအချူယာဆွန်ဆန်လီမော်ကရပတန်ဆွန်အေမော်ပတင်ချေကရပလကရပယူကီကန်ချောယူနန်ကရစနာတန်မန်ပြည်တော်စုကလွတ်တော်အံအားကိုဆောဆောင်ပွန်ကွေကတုံကကြွိုက်ပြီးခုံဝီမောပတိန်ချေအွန်ယူနတ်ကရပွန်းဥပတိမိုင်းကရပူပဖဲပလကရနိုင်ရုံပရအံအားကိုအေဂျော်တီချက်ကကရောင်းအင်းဆောဆောင်အံမောကရပယံပယဆွန်အေချက်ချုပ်ကိုင်းမန်ပေါတင်ဒတ်တီအာတတိတလိုက်ပွန်းကွေကတောင်းစတန်ရာချစ်ချစ်ကနေအမျိုးသားညညရဲ့အစူရပလကရတပ်တဲချက်ချုပ်စကိုင်းတဲ့မိုင်းပူချစ်ခံပမောပူချီခေါမွေးဆောင်ပွန်ကွေးကခေါမအတီမောပူပူအိုက်ဆောင်ပွန်ဤရောင်ရီစမပေါ်တီပွန်ဒီယူကန်ချောကရတုတိုင်အချောဒီယူကန်ချောကရတပ်တဲ့လန်မန်ပူစုဆက်ဆောင်ပွန်ကွေးကယန်ကီကရပလကရတီယက်ဂျေဖဲဒဲမုံပီရောင်စုခန်ကီအန်အာကိုကန်ချောကရပီယူအင်းဆောင်ပွန်ကွေးကဟူအေဒကရတမူမအချောတီပူပေါင်းဒီယူကကန်ချီအင်းကရမောစငိုင်းပမ္ဟမစွန်ပီစွန်စံပုတ်ကွေကကကြုံတပလန်ခန်းတုံနေပေါကုံကုံကပနိယပေတပွန်လျာနုစွန်စံပုန်မောကပလန်ပါခွန်စွန်ကဒစနာပုချခန်းကနေပွန်တီတော့လိုက်ယူနန်ခိုင်အန်တကလျာနု ပမောကျွတ်ချောတပလန်ခန်ကန်ကီပွန်ဒီတော့ကကရအင်ချူတီစွန်ကပြန်ဟက်တဲ့တုကောက်တီမိုင်းစွန်ကပြန်ပူချီချောက်တီပမောကျွတ်ချောလန်ခန်အင်အာမိုင်းပမောဖူပူအိုင်ခန်ကီပွန်ဒီယောက်ယောကာနော်ကီအမ်ယူနန်ပူပီယူကန်ချောက်ကဘုံကွမ်းစွန်စနာကဒနိုင်ရုံပရိုက်ခန်ကီကအင်အာပမောကျွတ်ချောကီအိုင်အူမိုင်းကီအိုင်အီခန်ကီပွန်ဒီကွေကရယောက်ယောတီပလကရာNUG ပြတ်တဲ့ပွန်ဒီပလီကလိုက်စတန်ယူနန်စတန်လို့ချစ်ချစ်ခန်ကီကွန်ရက်ပကွေကရမမြမကရဆော့ကစ်စတာတပ်တဲ့ခွန်ဝီပွန်ဒီကွေကရဆုံတုံနေကဒရာရင်တငါဖွန်နုံဖန်မပေါကယမ်အင်းကဒပလန်ကကူစနာတန်မန်တာချမုထွန်အိုင်ကရမမြမကွန်ရက်ကီခန်ကီကွေကရတုံနေဒီအွန်ယူနန်ကရဆော့ကစ်စတာတပ်တဲ့ခန်ကီအန်ကွေကရပွန်ဒီမိုကရခီမိုင်မိုကရခတ်ติดตะไลอมยูนันกระเมืองเมียนมาพันหมอสตากระสอดอีกระตับเตกุยบอกยามยามคนนั้นก็ไม้กระหุกระอิงกุยกระนุกระเจนกระดาดดีอังอาก็อังปูนที่กุยกระสอดกับยางคนแยกกี่ตมเนอมยูนันพมอคนแยกกี่แขนกี่หมอกปลูโซนกี่จำนั้นคนแยกกี่แขนกี่ปูนที่กุยกระซูมสอดที่สตากระตับเตติดตะไลพันในอังปูนที่สอดสตากระตับเตยูนันอังอาก็พันชมสะปูนที่กุยภายหักกับยังกี้ตติพันเอชักรองอยู่นานกระดากระอุดกระกุยก่อนอยากกี้แขนกี้มอกระพลัดประเกรงส่วนเอตติตลายอายุนานพันมอกรองปอกแยบเย็นก่อนอยากอังอาบมอกก่อนพิฮาไปหุ่นก่อนแยกก่อนเอียงแขนกี้กระตึมกระจอยอีกระอุดกระกุยกี้แขนกี้อังอาก็มอเตเตอีตาเปลี่ยนมันบุสุกซักตมหุ่นสุนสุวีอมอยู่นานละมันจากรุ่นละชาแขนกี้ส่วนสังอังปูนที่ห้วยกระดาตมตายตับแลนมันผู้สุขสักหมอกระเป็นติงชื่อเนาะเป่าดินักที่อายสตังปุ่นชื่อชื่อกันกี้กระดาษที่อักแต่เมืองชัมปลักแซดิอุกวังจุบจอตับแลนทีเอ็นเอลเอกระดาษเวงทีโบกันกี้พันหมอควันผู้ยับผู้โอนผู้อดกระดาษแย่ยังแซมเพกอังอาผู้ประปุ่นที่ชามาเรียมตะปุ่นปลายปุ่นที่มุดปรีกาไลสตังอยู่นั้นพันหมอไลสตังเอ็นอังหมอไลสตังประหลาดตะตีตะลายปลากระทีแอนแอนเอปุ่นที่อยู่กันจอกระสังลังกระดาขีราพันสง่าผู้ประชามาเรียมกระดาเวนแซมแท้กวนปุ่ยเมืองตะปูนปลายคันคี PSNF TNNE ตับแลนอันกีคันคีปุ่นที่อยู่กันจอกระมุติปลีดเอินไลน์สตางอยู่นั้นกระดาปลักเชนนิวส์ยำคนนั้นพันหมอไลน์สตางอันหมอไลน์สตางปลุดอังหมอไลน์สตางปลาอมอยู่นั้นกันเนปลักระ PSNF TNNA ปกุยปืนกลอมแคนคีปุ่นที่อยู่กันจอกระสังลังติพันหมอกรองกรองกระปรีกีลายสตังอันอยู่นั่นกันแน่อันหมอกระปราปสีหมอสตังปลุดสงสารอังกวนปีหาพนธิปุ่นที่กุยกระลัดกระกรังนอกที่อยู่กันจอกระสังลังติตะลายกระดาษเดือดเด็ดเด้งปอบกว้างจุบจอบปลองแคนคีกวนปีหาพนธิปุ่นกระดาษดีอันพันไอปุ่นอยู่กันจอกระซุมอควางตมเนแกนกิจิดิสตรีมากิตติตะไลปุนติปลีกาไลสตังตติยูนันสตังเอ็นมอสตังปสปาจุจอบยูกายคันกระจักพังแอนยูจิคาวันยัดเปกรงกรงไลสตังปกรายอแกเนแกเปกุกราฟารอมฟารีไมแกมอกราพลัดกรังซุนปิตติตะไลกัสไตเตมอซอนกุกะตะบุเฮ
ဒီနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစီအစဉ်လေးကိုခေတ္တရန်နာလိုက်ပါမယ်ရှင်။မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြောင်းလဲဆိုထားပါလို့ရှင်။ Radio NUG ကိုမနေ့ပိုင်း၈နာရီခွဲမှာလိုင်းတူ16မီတာ19.7 MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါမြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG ရဲ့ဖွင့်သူဖွေသားများကဆုတောင်းလိုက်ရပါတယ်ဆန်ဖရန်စစ္စကိုဘေးအေရီးယားအခြေဆိုင်မြန်မာမိသားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးကြတဲ့ရေဒီယို NUG ဖြစ်ပါတယ်ရှင်အရေးတော်ပုံအောင်ရပါ